Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ2018ခုနှစ်ဧပြီလ13ရက်သတင်းအကျိုးနဲ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ Washington DC ကနေလိုင်းတို24 40 51တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်မောင်ပါရှင်တောက်ကြနေမနက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမမသိစင်အောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါစီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတဲ့ဖြစ်ရပေါ်ဘယ်လိုတုံ့ပြန်လို့ဆောက်မယ်ဆိုတော့တမနာထရမ်ကနိုင်ငံတော်လူမျိုးရေးကောင်စီနဲ့ဆွေးနွေးပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီတာမန်ကြီး15ဦးစလုံးပါမယ်ဟူတဲ့ဘွဲ့ဟာအီပီလာ26ရက်ကနေမေလ2ရက်နေ့ထိမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတို့ကိုသွားပါမယ်။ပြီးခဲ့တဲ့နှစ်တွင်တကဘာလုံးမှာတည်တံစီရင်တာနဲ့တည်တံချမှတ်တာရော့သွားတယ်လို့နိုင်ငံတကာလူငင်းချမ်းသာဝင်အဖွဲ့ကပြောပါတယ်။ဒီသတင်းတွေပေါ်မှာတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနေ့ထုတ်လွှင့်ပေးမဲ့သတင်းဆောင်မတွေထဲမှာတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိုအမြန်ဆုံးစတင်နိုင်ပါလိမ့်မယ်လို့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားလိုက်ပါတယ
် We can overcome many difficulties we are facing to start for the repatriation process
ရိုဟင်ဂျာဒုက္ခသည်ကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးနဲ့ဒေါက်တာဝင်းမြတ်အေးတို့ကြာသာရင်းတွေကဆွေးနွေးခဲ့တဲ့အကြောင်းတွေကိုမကြာခင်မှာသိရပါမယ်။ဒီကဒီတောင်နှင်းမြောက်ကိုရီးယားကောင်းဆောင်တွေတွဲဆုံကြဖို့စီစဉ်နေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲဆေးရေးလေ့ကျင့်နေတဲ့သတင်းကိုတောင်ကိုရီးယားမှာအကန့်အသတ်နဲ့ပဲထုတ်ပြန်နေတဲ့အကြောင်းနဲ့ဗန်နွားတူကျွန်းနိုင်ငံမှာတရုတ်အခြေစိုက်စစ်စခန်းထားရှိမှာကိုဩစတြေးလျကဘာကြောင့်ကန့်ကွက်နေသလဲဆိုတာတွေကိုတင်ပြပေးပါမယ်။နောက်ပိုင်းကျရင်လည်းဒီသတင်းတွင်ကျန်းမာရေးဆိုင်ရာသတိပြုသစ်တာတွေကိုသိရမယ့်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းထွာတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီနောက်ဆုံးရထိတ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မမ်းမြသဇေအောင်တို့ကအကြေညာပေးကြပါမယ်ရှင
်စီးရီးယားသမ္မတဘာရှာလ်အာဆတ်တပ်ဖွဲ့တွေရဲ့လက်ချဲလို့ဆွဆွဲထားတဲ့မကြာသေးခင်ကဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတဲ့ဖြစ်ရပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာဆွေးနွေးဖို့သမ္မတဒေါ်နယ်ထရမ်ကနိုင်ငံတော်လူမျိုးရေးကောင်စီအဖွဲ့အစည်းအဝေးလုပ်ပါတယ်စီးရီးယားနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားကြားစီးရီးပြည်ပခါဖြစ်လာနိုင်တယ်လို့ရုရှားကသတိပေးထားတာပါစီးရီးယားကအခြေအနေနဲ့ပတ်သက်ပြီးသမ္မတထရမ်နဲ့နိုင်ငံတော်လူမျိုးရေးကောင်စီဝင်တွေအစည်းအဝေးလုပ်ပါတယ်နောက်ဆုံးအဆင့်ဆုံးဖြတ်ချက်တစ်ခုခုကိုတော့မချမှတ်ရသေးပါဘူးလို့အင်ဂျီရောပြောခွင့်ရဆရာဟက်ကဗီဆန်ဒါစ်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ထောက်လိုင်းရေးသတင်းတွေကိုဆက်ပြီးစမ်းစစ်နေပြီးလက်တွဲလှုပ်ဆောင်ပေးနိုင်ငံတွေမဟာမိတ်တွေနဲ့ဆွေးနွေးပြောဆိုနေပါတယ်။ဒီကနေ့ညနေပိုင်းမှာသမ္မတကပြင်သစ်သမ္မတမက်ခရွန်၊ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့နဲ့စကားပြောပါလိမ့်မယ်လို့ပြောခွင့်ရဆန်ဒါစ်ကပြောပါတယ်။လူမျိုးရေးနဲ့ဆက်ဖက်ဆိုင်ရာသူရဲ့ထိတန်းအကြံပေးတွေနဲ့စီဝေးမလုပ်ခင်တုန်းကတော့သမ္မတထရမ်ကတိတ်မကြခင်မှာဆုံးဖြတ်ချက်တစ်ခုချမယ်လို့ပြောထားပါတယ်။
ဗြိတိန်နိုင်ငံမှာရုရှားထောက်လှမ်းရေးဟောင်းနဲ့တမီးဖြစ်သူတို့ကိုပြီးခဲ့တဲ့လထဲမှာအစိတ်နဲ့တိုက်ခိုက်မှုမှာအာယုံကျော်ထိခိုက်စေတဲ့ဓာတုအစိတ်ကိုအသုံးပြုခဲ့ကြောင်းဗြိတိရှ်အာဏာပိုင်တွေရဲ့တွေးရှိချက်ကိုဓာတုလက်နဲ့တားဆီးရေးနိုင်ငံတကာအဖွဲ့နဲ့ဆက်နွယ်တဲ့ဓာတ်ခွဲခန်း၄ခုကအတည်ပြုလိုက်ပါတယ်။ဓာတ်ခွဲခန်းနေရဲ့စမ်းသပ်တွေးရှိချက်တွေကိုတော့ဓာတုလက်နဲ့တားဆီးရေးနိုင်ငံတကာအဖွဲ့ OPCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။အာယုံကျော်စိတ်ကိုအသုံးပြုခဲ့တယ်လို့ဗြိတိန်ရဲ့တွေးရှိချက်ဟာအကျွင်းမဲ့မှန်ကန်တယ်အသုံးပြုခဲ့တဲ့အာယုံကျော်အစိတ်ကစစ်ဖက်သုံးအစိတ်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Karen Pierce ကပြောဆိုခဲ့ပါတယ်ဗြိတိန်နိုင်ငံ Salisbury မြို့မှာရုရှားသရှိုဟောင်း Sergei Skripal နဲ့တမီးဖြစ်သူ Yulia တို့ကိုတချိန်ကဆိုဗီယက်ယူနီယံလက်ထက်1980နဲ့80ပြည့်လွန်နှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးအာယုံကျော်ထိခိုက်စေတဲ့ဓာတုစိတ်သုံးပြီးတိုက်ခိုက်ခံခဲ့ရတာဖြစ်ကြောင်းဝင်ကြီးချုပ်ထရီဆာမေကလည်းပြောဆိုထားပါတယ် OPCW အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့တိုက်ခိုက်မှုအတွက်ရုရှားပေါ်ဆွဆွဲထားတာမျိုးမရှိသလိုအသုံးပြုခဲ့တဲ့ဓာတုအစိတ်အမျိုးအစားတိကျကိုလည်းဖော်ပြမထားပါဘူးဗြိတိန်နိုင်ငံသားရဲ့ဝင်ကြီး Boris Johnson ကတော့တိုက်ခိုက်မှုကျူးလွန်ဖို့အကြောင်းရင်းခံတွေသာမကကျူးလွန်မှုတဲ့နောက်ကြောင်းရာဇဝင်တွေရှိဘူးတဲ့အတွက်ရုရှားကလွဲလို့တခြားလူမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါရုရှားကတော့တိုက်ခိုက်မှုနဲ့ပတ်သက်မှုရှိကြောင်းငြင်းဆန်ထားပြီးဆွဆွဲချက်အတွက်ဗြိတိန်နိုင်ငံကအထောက်အထားပြသနိုင်ခြင်းရှိကြောင်းလည်းပြောဆိုထားပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ်ကရွေးချယ်ထားတဲ့ CIA အကြီးအကဲ Mike Pompeo ကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်လွှတ်တော်အမတ်တွေကြာသပတေးနေ့ကအပြင်းထန်မေးခွန်းထုတ်ကြပါတယ်။အဓိကကိစ္စတွေကတော့ရုရှားနဲ့ပတ်သက်ပြီးလက်ရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စ၊သမ္မတနဲ့သူနဲ့အကြားဆက်ဆံရေးနဲ့ကမ္ဘာတဝန်းပြည်ပခါဖြစ်နေတဲ့ကိစ္စရပ်ကြီးတွေကိုမေးမြန်းကြတာပါ။ရုရှားနိုင်ငံနဲ့သမ္မတထရမ်အတွင်းစည်းကလူတွေအကြားအဆက်အဆက်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူရောဘတ်မူလာကသမ္မတထရမ်ကဖြုတ်ပစ်မယ်ဆိုရင်သူကတော့ကန့်ကွက်ပြီးနှုတ်ထွက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးမစ္စတာပွန်ပီယိုကပြောပါတယ်။ ပြည်တွင်းနိုင်ငံရေးရှုပ်ချုပ်သူတွေဖြစ်တဲ့အချိန်မျိုးတွေမှာအမေရိကန်ရဲ့အကြီးတန်းတန်တမန်ဖြစ်ကျွန်တော်ရဲ့တာဝန်တွေကိုဆက်ပြီးထမ်းဆောင်ဖို့ကပိုပြီးအရေးကြီးလိမ့်မယ်လို့ကျွန်တော်အတွင်းစိတ်ကပြောပါတယ်ဆိုပြီးမစ္စတာပွန်ပီယိုကဖြေသွားပါတယ်လက်ရှိမှာမကြာခဏဆိုသလိုအရှုပ်ထွေးတွေဖြစ်နေတဲ့သမရအင်ဖြူတော်ကိုတက်မှတ်နိုင်ပြီးလိုအပ်လာတဲ့အခါမျိုးမှာသမရကိုထိတ်တဲ့ရင်ဆိုင်ပြောဆိုမဲ့နိုင်ငံခြားရေးဝန်ကြီးတူလိုအပ်နေတယ်ဆိုတာပါတီနီယာစလုံးကလွှတ်တော်အမတ်တွေကအလေးနဲ့ပြောကြပါတယ်မစ္စတာပွန်ပီယိုကိုနိုင်ငံခြားဝန်ကြီးဖြစ်ခံထားဖို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုဖို့ရမှာကန်တက်ကီပြည်နယ်ရီပူလီကန်ထက်လွှတ်တော်မတ်ရန်ပေါ်ကလွဲလို့ဂျန်နက်ရီပူလီကန်ထက်လွှတ်တော်မတ်တွေအားလုံးကထောက်ခံကြမယ်လို့ခန့်မှန်းထားပါတယ်
။ပြီးခဲ့တဲ့နှစ်ကအာနာယပြီး၃ရက်အကြာမှာဖြတ်သိမ်းခဲ့တဲ့ပစိဖိတ်ရဝန်ဒေတာကုံသွယ်ရေးသဘောတူစာချုပ်ကိုပြန်လည်ဝင်ရောက်ဖို့စဉ်းစားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသာပတေးနေ့ကသူ့ရဲ့ထိတ်တန့်စီးပွားရေးနဲ့ကုံသွယ်ရေးဆိုင်ရာအကြံပေးတွေကိုတိုက်တွန်းလိုက်ပါတယ်။သမရဥဘာမားလက်ထက်ကဆွေးနွေးညှိနှိုင်းခဲ့တဲ့ပစိဖိတ်ရဝန်ဒေတာကုံသွယ်ရေးသဘောတူညီစာချုပ် TPP အပေါ်အကျိုးမြတ်တွေကိုချိန်ဆကြည့်ဖို့သမရထရမ့်ကသူ့ရဲ့စီးပွားရေးဆိုင်ရာအကြံပေးအစ်စ်လယ်ရီခတ်လိုနဲ့အမေရိကန်စီးပွားရေးကိုယ်စားလှယ်ရောဘတ်လိုက်သီဇာရိုကိုပြောခဲ့တယ်လို့အင်ဖြူတော်မှာပြုလုပ်တဲ့လေယာကုံသွယ်ရေးအစည်းအဝေးတက်ရောက်ခဲ့တဲ့လေယာဆိုင်ပြေးလုပ်တဲ့ပြည်နယ်တွေကလွှတ်တော်အမတ်တွေကပြောပါတယ်။နေဘရာစကာပြည်နယ်ကိုယ်စားလှယ်ဘန်ဆက်စီကသမရထရမ့်ရဲ့သမရထရမ့်ကပစိဖိတ်ရဝန်ဒေတာကုံသွယ်ရေးသဘောတူညီချက်အပေါ်သဘောထားပြောင်းလာတာဟာသတင်းကောင်းဖြစ်တယ်လို့ဆိုပါရယ်အမေရိကန်အနေနဲ့တရုတ်ရဲ့လိမ့်လည်လှည့်ပြားမှုတွေကိုဆန့်ကျင်ပြီးလွတ်လပ်စွာကုံသွယ်ခွင့်နဲ့ဥပဒေကိုလေးစားယုံကြည်မှုရှိတဲ့ပစိဖိတ်၁၇နိုင်ငံကိုဥဆောင်တာဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့လည်းသူကပြောပါရယ်အမေရိကန်လက်သမားတွေအတွက်ပိုမိုကောင်းမွန်တဲ့ကုံသွယ်ရေးသဘောတူညီမှုတွေဆွေးနွေးသွားဖို့ရှိတယ်လို့လည်းအစည်းအဝေးအဖွဲ့မိန်ကွန်းမှာသမရထရမ့်ကသတင်းတောက်တွေနဲ့လွှတ်တော်အမတ်တွေကိုပြောခဲ့ပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ရီဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးဖိုင်းယူနိုင်နိုင်ပါခင်ဗျာ
။ဒီဝေကနေစနေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကတန်အမတ်ကြီး15ဦးစလုံးပါဝင်တဲ့အဖွဲ့ဟာအီဘီလာ26ရက်နေ့ကနေဘီလာ2ရက်နေ့အထိမြန်မာဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတို့ကိုတွားရောက်မယ်လို့အီဘီလာ12ရက်ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်မြန်မာနိုင်ငံခီးစဉ်ကဘယ်နေရာကြာပြီးဘယ်သူတွေနဲ့တွေ့မယ်ဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူးဒီခီးစဉ်အတွင်းကောင်စီအနေနဲ့တင်ကြေညွှန်ထားရှိတယ်ဆိုတာကိုပြဖို့မျှော်လင့်ကြောင်းကိုဗီယန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်နေတာမှာအထောက်အကူပြုပေးခြင်းအပြင်ဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့အခြေအနေတိုးတက်လာအောင်ကူညီမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘေးဒုက္ခတွေနဲ့လူသားစာနာမှုအကူအညီပေးလုပ်ငန်းတွေအတွက်ရန်မုံငွေလိုအပ်ချက်ကိုဆက်ပြီးထောက်ပံ့ရေးနိုင်ငံတကာအသိုင်းအဝိုင်းရဲ့အာရုံစိုက်မှုပြန်ရလာအောင်အထောက်အကူဖြစ်စေလိမ့်မယ်လို့လည်းမျှော်လင့်ကြောင်းအခုဆိုရင်မုတ်တုံရာသီနာနီးလာပြီဖြစ်တာကြောင့်ဒုက္ခသည်တွေအတွက်နောက်ထပ်အခက်အခဲတွေထပ်ဖြစ်လာမှာဖြစ်ကြောင်းပြောခွင့်ရဒူဂျာရစ်ကပြောသွားပါတယ်လူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညင်းခဲ့ပေမဲ့လည်းအခုတော့သဘောတူလက်ခံထားတာကြောင့်ဒီခီးစဉ်ဖြစ်လာတာပါ
။ဂျာတာဘရီနီကစတင်တဲ့ကမ္ဘောဒီးယားနိုင်ငံနှစ်တစ်ကူပွဲတော်ရုံးပိတ်ရဲ့9ရက်အတွင်းဘုံဖောက်ခွဲဖို့အကြံစီရှိတယ်လို့သတင်းရတဲ့အတွက်အားလုံးသတိရှိကြဖို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်။အစိုးရတိုက်ခန့်ခမာမျိုးသားလွတ်လပ်ရေးတပ်ဦးရဲ့ပြစ်မှတ်ထားတိုက်ခိုက်နိုင်ပွဲရှိတဲ့ဖနွမ်ပင်ရှိကမ္ဘောဒီးယားနိုင်ငံအထင်ကရအန်ကောဝတ်ကျောင်းအနီးတစ်ဝိုက်သွားလာရမှာသတိရှိကြဖို့အာဏာပိုင်တွေကအမေရိကန်အမှုတမ်းတွေကိုနှိုးဆော်သတိပေးထားပါတယ်။သတိပေးနှိုးဆော်ချက်ကိုအမေရိကန်တန်ယုံဝက်ဘ်ဆိုက်မှာတင်ထားပြီးအမေရိကန်နိုင်ငံသားတွေကိုလူစီကားရာနေရာတွေမှာသတိထားသွားလာကြဖို့တက်လှမ်းထားပါတယ်။
ပြီးခဲ့တဲ့နှစ်တွင်ကမ္ဘာတဝန်းတည်တံစီရင်တဲ့အရေးအတွက်ဆက်ပြီးကြဆင်းသွားတယ်လို့နိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ AI ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တည်တံစီရင်တဲ့အရေးအတွက်400ခန့်လုံးကြဆင်းသွားတယ်လို့တည်တံချမှတ်တာလည်းလျော့သွားတယ်လို့ AI ကပြောပါတယ်။ကမ္ဘာတဝန်းတည်တံစီရင်တာနဲ့တည်တံချမှတ်တာတွေကိုသူတည်တနာပြုစစ်တမ်းလုပ်ပြီးပြုစုရေးသားထားတဲ့အစီရင်ခံစာကို AI ကကြာသပတေးနေ့မှာထုတ်ပြန်တာပါ။ပြီးခဲ့တဲ့နှစ်တွင်ကမ္ဘာနိုင်ငံပေါင်း23နိုင်ငံမှာတည်တံစီရင်မှုပေါင်း990ကျော်ရှိတာကြောင့်2016ခုနှစ်က1000ကျော်2015ခုနှစ်က1600ကျော်ရှိခဲ့တာကနေ400ခန့်လုံးကျဆင်းသွားတာပါ။တကမ္ဘာလုံးမှာတည်တံစီရင်မှုအများဆုံးနိုင်ငံတွေကတော့တရုတ်၊အီရန်၊ဆော်ဒီအာရေဗျ၊အီရတ်၊ပါကစ္စတန်တို့ဖြစ်တယ်လို့အစိုးရကဖော်ပြထားပါဗျ။
အထူးဆောင်ဆန်းစစ်ဆေးရေးမှူးရောဘတ်မိုလာကိုဖြုတ်ပစ်ဖို့ပြီးခဲ့တဲ့နှစ်နောက်ပိုင်းမှာသမ္မတဒေါ်နယ်ထရမ့်စဉ်းစားခဲ့ဘူးတယ်လို့ The New York Times သတင်းစာကရေးတာကိုသမ္မတထရမ့်ကအပြင်းထန်တုံ့ပြန်ပါတယ်ရောဘတ်မူလာဟာ2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တာအပေါ်ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုကိုဦးဆောင်နေသူပါ။အောင်မြင်မှုမရှိတဲ့ The New York Times သတင်းစာကရေးတဲ့အတိုင်းကျွန်တော်သာရောဘတ်မူလာကိုဒီဇင်ဘာလကထုတ်ပစ်ခဲ့မယ်ဆိုရင်ထုတ်ပစ်ပြီးသားဖြစ်နေပါပြီလို့သမ္မတထရမ့်ကကြာသပတေးနေ့က Twitter မှာရေးသားခဲ့ပါတယ်။ဘဲလိုက်တဲ့သတင်းစာရဲ့နောက်ထပ်အတူအယောင်သတင်းတသက်ပါလို့လည်းရေးပါတယ်။အခုတခါတနည်းနီးပါးရှိလာပြီဖြစ်တဲ့ Mr. Mueller ရဲ့စုံစမ်းစစ်ဆေးမှုအပေါ်သူမကြေမနက်ဖြစ်တယ်ဆိုတာကိုသမ္မတ Trump ကမကြာခဏပြောဘူးပါတယ်။အထူးသဖြင့်သမ္မတ Trump ရဲ့ကိုရီးကိုရာဆိုင်ရာဥပဒေအကျိုးဆောင် Michael Cohen ရဲ့နယူးယောက်ကရုံးခန်းနဲ့နေအိမ်ကို FBI ကဒီသတင်းပတ်တွင်ဝင်ရှာခဲ့တာကိုမကြေမနက်ဖြစ်ခဲ့တာပါ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်မြသဇင်အောင်တို့ကြီးညာပေးခဲ့ကြတာပါရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို burmese.voanews.com မြန်မာပိုင်းဝက်ဘ်ဆိုက်ပေါ်မှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့သတင်းဆောင်မတွေဘက်ကိုလှည့်ပါအောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခရီးနဲ့ရောက်နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ကြာသပတေးနေ့ကတွေ့ဆုံပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဖက်ရောက်နေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးလှုပ်ရှားရှိတာတွေလုပ်နေပြီးတော့ပြန်လက်ခံနိုင်ရေးလုပ်ငန်းစဉ်တွေကိုအများဆုံးစနိုင်လိမ့်မယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဖက်ကတော့ရိုဟင်ဂျာတွေရဲ့ကျွေးရွာတွေကိုပြန်တည်ဆောက်ပေးဖို့ကိစ္စအလေးထားပြောပါတယ်။ရခိုင်ပြည်နယ်ဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့အခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးတို့ဆွေးနွေးခဲ့တဲ့အကြောင်းကိုကိုကျော်ကျော်သိန်းကအပြည့်အစုံဆက်ပြောပြပါမယ်ရှင်။
ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်ကိုမြန်မာအစိုးရဘက်ကဖြစ်နိုင်သမျှအမြန်ဆုံးစလုပ်တော့မှာဖြစ်ပါတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်ရေးကပြောပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်ရေးဟာဗိုလ်ထုနေတုန်းကကောက်ဆက်ပြည်သားမှရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။အဲဒီနောက်ဂျာတာပရီနေ့မှာတော့တကားမြို့တော်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဘူဟက်ဆန်မာမူအာလီနဲ့တွေ့ဆုံပြီးတဲ့နောက်ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲဒီလိုပြောသွားတာပါ။
We can overcome many difficulties we are facing to start for the repatriation process.
အခက်အခဲအများအပြားကိုကျွန်တော်တို့ကျော်လွှားနိုင်ပါတယ်။ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့လုပ်နေပါပြီ။ပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစတင်နိုင်မယ်ဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ်
။ဘင်္ဂလားဒေ့ရှ်ဝန်ကြီးမာမူအာလီကလည်းမြန်မာနိုင်ငံဘက်ကသူပြောခဲ့တာနဲ့မြန်မာဘက်ကသူ့ကိုပြောတာကိုသတင်းထုတ်တွေကိုပြန်ပြောပြပါတယ
်။ I have also on the Bangladesh side underscored the need for rebuilding the villages the
ပြည်တွေကိုပြန်လည်တည်ဆောက်ပေးဖို့လိုရဲဆိုတာကျွန်တော်အထူးလေ့လာပြောခဲ့ပါတယ်လုပ်ငန်းတွေကိုနိုင်ငံတော်တော်များများနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့လုပ်နေပါပြီလို့မြန်မာဝန်ကြီးကကျွန်တော်တို့ကိုအမခံပြောဆိုပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP တို့နဲ့မြန်မာနိုင်ငံအကြစစ်ဆေးညှိနှိုင်းတာတွေပြီးသွားပြီလို့ကျွန်တော်တို့ကိုပြောပါတယ်မြန်မာနိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့နှစ်ဖွဲ့အကြားသိမ့်မကြခင်နေပြည်တော်မှာသဘောတူညီချက်ရယူကြမှာဖြစ်ပါတယ်
။ဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်ရောက်ပြီးတဲ့အခါနိုင်ငံသားအဖြစ်တရားဝင်အသိအမှတ်ပြုခံရဖို့အတွက် MVC ကတ်ကိုအရင်ယူဖို့လိုတယ်လို့ဒေါက်တာဝင်းမြတ်ကြီးကပြောပါတယ်
။ They can start to applying for the citizenship as soon as they get the national verification card
နိုင်ငံသားစီစီရေး NVC ကတ်တွေရပြီဆိုတာနဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ဖို့စရှောင်နိုင်ပါပြီ NVC လုပ်ငန်းစဉ်ကနေသူတို့လုပ်ဖို့လိုပါတယ်အဲဒီနောက်ဥပဒေနဲ့အညီအချိန်တိုအတွင်းနိုင်ငံသားဖြစ်သွားမှာပါအရင်တုန်းက NVC လုပ်ငန်းစဉ်ကတိတ်နှေးပါတယ်အခုတော့ကျွန်တော်တို့ပိုမြန်အောင်လုပ်နေပါပြီဒါကြောင့်ဥပဒေနဲ့အညီသူတို့နိုင်ငံသားဖြစ်ခွင့်ရကြတော့မှာပ
ါဒုက္ခသည်တွေကိုပြန်ပို့ရေးအတွက်နိုင်ငံသားပြီးခဲ့တဲ့ဇန်နဝါရီလကတည်းကသဘောတူညီချက်တရက်ကိုလက်မှတ်ထိုးထားပြီးသားပါဒါပေမဲ့လည်းအကူအညီပေးဖွဲ့တွေနဲ့ရိုဟင်ဂျာတွေကိုယ်တိုင်ကသူတို့ကိုအတင်းကျပ်ပြန်ပို့ပြီးဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေကိုရင်ဆိုင်ရမှာစိုးရိမ်တာကြောင့်ကန့်ကွက်ကြတဲ့အတွက်လုပ်ငန်းစဉ်နှောင့်နှေးနေကြတာပါ။ဒါ့အပြင်နေထိုင်လုပ်ကိုင်စားသောက်ရေးပိုင်းအခက်တွေ့မဲ့စိုးရိမ်ချက်တွေလည်းရှိနေပြီးဒါနဲ့ပတ်သက်လို့မြန်မာဘက်ကပြောတာကိုဝန်ကြီးမာမူအာလီကအခုလိုပြန်ပြောပါဗျ။
The Myanmar side has told us that many new
ideas good the toromya mya si thapi account the phor ni le lo myama bet ka chin lo ko pyo bare da jang rohingya ri a nei ne pyan twa pi ye naw a than mwe won chang a lut dwe lut nai yin da ma ka ba u d ီကုမလာခင်နှုန်းကစီထားခဲ့တဲ့သူတို့ရဲ့လူနေမှုအစဉ်တန်းအတိုင်းနေထိုင်လုပ်ကိုင်နိုင်ပါမယ်လို့ပြောပါတယ်
။ပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့အတွက်ဒုက္ခသည်အရေအတွက်8000ကျော်ရဲ့စည်းရုံးကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးထားပြီးပါပြီ။ဒါပေမဲ့လည်းအဲ့ဒီလူတွေကိုအတီးပြုတဲ့လုပ်ငန်းစဉ်ကရှုပ်ထွေးတဲ့အတွက်နောက်ထပ်နှောင့်နှေးကြံ့ကြာနေတာပါ။ဒါအပြင်ဒုက္ခသည်တွေထဲမှာသူတို့ကိုရိုဟင်ဂျာမျိုးနွယ်အဖြစ်အတိမတ်ပြုမှသာပြန်မယ်လို့ပြောဆိုနေသူတွေလည်းရှိပါတယ်။ဒေါက်တာဝင်းမြတ်ရူအဖွဲ့ဒုက္ခသည်စခန်းကိုသွားတဲ့အချိန်စန္ဒပြတာတွေနဲ့လည်းကြုံခဲ့ရပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ့်တင်ပြခဲ့တာပါရှင်နိုင်ငံတကာသတင်းစာမားတွေကိုမဆက်ခင်မှာစနေနေ့ညဘက်တိုက်ရိုက်ဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါအောင်မယ်ရှင
်ဒေါ်ရာစီဗျာရှင်မြမရိုးရအတာတကျပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတာကျကာလမှာခက်ရက်ဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါတယ်ရိုးရနှစ်တကူတကြံမှာဝန်ထဲစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးချမ်းချမ်းဖြတ်သန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်သင့်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကျုံတွေပဲဖြစ်ဖြစ်စောင်းရရှောင်းရလှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးပေးပြလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-8-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bumbies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စတီးကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။
သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ဒီနိုင်ငံတကာသတင်းဆောင်ပါတွေကိုဆက်ပါအောင်မယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံနှစ်ဆင့်ပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုတောင်ကိုရီးယားနိုင်ငံမှာစတင်ပြုလုပ်နေပါပြီ။အရင်ကဆိုရင်ဒီလိုစစ်ရေးလေ့ကျင့်မှုဟာဒီမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ရန်စားတဲ့လုပ်ရပ်ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမြဲပြောလို့ရှိပါတယ်။အခုတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့မကြာခင်တွေ့ဆုံနိုင်ဖို့စီစဉ်နေခြင်းဖြစ်တာမို့မြောက်ကိုရီးယားဘက်ကကန့်ကွက်စကားမပြောသေးသလိုတောင်ကိုရီးယားဘက်ကလည်းစစ်ရေးလေ့ကျင့်မှုနဲ့ပတ်သက်တဲ့သတင်းကိုအကန့်အသတ်နဲ့ပဲထုတ်ပြန်နေပါတယ်။အကြောင်းစုံကိုဆိုးမျိုးတော်ကနေပြီးတော့ Brian Payton နဲ့ Hyun Jin Kim တို့ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ဒေါက်ခင်မျိုးသက်ပြောပြပါလိမ့်မယ်ရှင်။
ဒီသတင်းပတ်ထဲမှာပဲတောင်ကိုရီးယားဗက်ချန်ကကိုရီးယားနှစ်နိုင်ငံနယ်စပ်သားမှရှိတဲ့ Camp KC American ချင်းမြန်တက်မှတ်မှာတစ်ပင်စိုက်ပွဲကျင်းပခဲ့ပါတယ်။ဒီပွဲမှာမိန်ကွန်းပြောကြတဲ့ချင်းမြန်တက်မှတ်ဒုတိယတပ်မှူးဗိုလ်ချုပ်ကြီး John Houghton ကတော့
And it is my belief that this tree like those that have come before it
ဒီပင်ရှင်သမ်းလာခင်မှာထွက်လာတဲ့အမြစ်တွေလိုပဲကျွန်တော်နှစ်နိုင်ငံအတူတကွပေါင်းစည်းနေတယ်လို့အရင်ကတည်းကရေရှည်ခိုင်မြဲမှုရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်။
ဒီပူးတွဲလေ့ကျင့်မှုရဲ့အစိတ်ပိုင်းတစ်ခုဖြစ်ကျင်းပတဲ့ Camp KC ကပွဲကိုသတင်းတောက်တွေသတင်းယူခွင့်ပေးခဲ့တယ်လို့ American နဲ့တောင်ကိုရီးယားတပ်သားတွေရဲ့တနက်ပြစ်ပြိုင်ပွဲကိုကြီးရှုခွင့်ပေးခဲ့ပေမဲ့နှစ်နိုင်ငံပူးတွဲဆေးလေ့ကျင့်မှုနဲ့ပတ်သက်ပြီးမီဒီယာတွေသတင်းယူခွင့်ကိုတော့ကန့်သက်ထားတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးမူဝါဒရေးရအာရှသိပ္ပံကမြောက်ကိုရီးယားအရေးကျွမ်းကျင်သူဂိုမျောင်ဟွန်းကတော့
This is clearly in order to send a signal to
North Korea. American and South Korea ကအချိန်နဲ့ပို့ရှုပ်ထွေးအောင်လုပ်ချင်တဲ့စံတမရှိဘူးဆိုတာမြောက်ကိုရီးယားတည်အောင်ရှင်းရှင်းလင်းလင်းတက်သားလိုက်တာပဲဖြစ်ပါတယ်
။ဒီနှစ်အတွက် Four Eagle နဲ့ Key Resolve ပူးတွဲစီးလေ့ကျင့်မှုတွေမှာအရင်နှစ်တွေတုန်းကနေတူပဲ American တပ်သား23,000နဲ့တောင်ကိုရီးယားတပ်သား3,000ပါဝင်ပြီးပူးတွဲစီးလေ့ကျင့်မှုတွေလုပ်ကြသလိုမြောက်ကိုရီးယားဘက်ကလည်းတိုက်ခိုက်မှုလုပ်တဲ့ပုံစံကွန်ပျူတာတွေနဲ့ပုံဖော်ပြီးဒံပြန်တိုက်ခိုက်တာတွေကိုပါလေ့ကျင့်ခဲ့ကြတာပါဒါပေမဲ့ဒီနှစ်မှာတော့ပျုံချန်းဆောင်ရသည့်အိုလံပစ်ပွဲတော်မှာမြောက်ကိုရီးယားပါဝင်လာစေဖို့တောင်ကိုရီးယားရဲ့ပန်ချမ်းမှုကြောင့်လေ့ကျင့်မှုကိုတတ်မှတ်ရထက်နောက်ကျပြီးမှပြုလုပ်ခဲ့တာဖြစ်ပါတယ်အရင်နှစ်တွေတုန်းကမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ဆန်းသတ်မှုတွေနဲ့ချိမ့်ချောက်မှုတွေတိုးပြီးလှုပ်လာတာကြောင့်အခြေအနေတွေတင်းမာနေချိန်မှာပူးတွဲစီးလေ့ကျင့်မှုကိုလုပ်ခဲ့တာမို့အမေရိကန်ကသူ့ရဲ့နျူကလ িয়ার လက်နက်3နိုင်စွမ်းရှိတဲ့စစ်လက်နက်တွေနဲ့စီးဆွင့်ရင်ဘယ်လောက်ရှိတယ်ဆိုတာကိုပြသခဲ့တာပါဒါပေမဲ့ဒီနှစ်မှာတော့ဆောင်းရာသီအွန်လိုင်းပိတ်ပြိုင်ပွဲနဲ့အတူမြောက်ကိုရီးယားရဲ့ရန်လိုတဲ့စမ်းသပ်မှုတွေရန်နာထားရကနေနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲသက္ကဝိုင်းအခြေအနေအထိတိုးတက်လာတာမို့ပူးတွဲစီးလေ့ကျင့်မှုမှာနျူကလ িয়ার ဆွမ်းရင်ပြသမှုတွေလုပ်မယ်လို့မျှော်လင့်မထားကြပါဘူးအရင်တုန်းကအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲလေ့ကျင့်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်က သူ့နိုင်ငံကိုကျူးကျော်ဖို့အတွက်လေ့ကျင့်တာဖြစ်နေပြောလို့ရှိပေမဲ့အခုတခါမှတော့အတန်တိတ်နေပါတယ်။ဒါအပြင်တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ပါဧပြီလကုန်မှာတွေ့ဆုံဖို့အတွက်စီစဉ်နေတဲ့အပြင်အမေရိကန်နဲ့ပါတွေ့ဆုံဖို့စီစဉ်နေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီသတင်းပတ်ထဲမှာပဲသူ့အစိုးရအဖွဲ့ဟာမြောက်ကိုရီးယားနဲ့အဆက်အသွယ်ရှိကြောင်းပြောခဲ့တယ်လို့မေလကုန်ဒါမှမဟုတ်ဂျွန်လာဆန်းလောက်မှာကင်မနဲ့တွေ့ဖို့ဖြစ်နိုင်တယ်လို့ပြောခဲ့တာပါ။
And I think there'll be great respect paid by both parties and hopefully
နဖက်စလုံးကအပြန်အလှန်လေးစားမှုတွေပြသခဲ့ကြတာမို့အမေရိကန်ကမြောက်ကိုရီးယားနဲ့နျူကလ িয়ার ဖြစ်စဉ်ရေးဆိုင်ရာသဘောတူညီချက်တွေချမှတ်နိုင်မယ်လို့မျှော်လင့်ရပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ကလည်းလက်ရှိအာဏာရကိုရီးယားအလို့သမားပါတီအစည်းအဝေးမှာတောင်ကိုရီးယားနဲ့ရောအမေရိကန်နဲ့ပါတွေ့ဆုံမဲ့ကိစ္စကိုပထမဆုံးအကြိမ်ဖြစ်နဲ့လူသိရှင်ကြားပြောကြားခဲ့တာပါ။ဒါပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်သွယ်ရေးဟာအများအားဖြင့်ကုလသမဂ္ဂအဖွဲ့ရင်းနဲ့နှစ်ဖက်ထောက်လှမ်းရေးအရာရှိတွေကလည်းတဆင်ပဲဆက်သွယ်သေးတာမို့ကနဦးအဆင့်မှာပဲရှိနေသေးတာဖြစ်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ပုတ်ကုံတွေပေါ်မှာနိုင်ငံတကာရဲ့ပြင်းထန်တဲ့အရေးယူမှုတွေကိုဖျက်သိမ်းပေးပြီးတခြားအထောက်ပံ့တွေလုံခြုံရေးအာမခံချက်တွေပေးဖို့အတွက်အပြန်အလှန်နဲ့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုလုံးဝဖျက်သိမ်းပေးလိုတဲ့ဆန္ဒရှိမှရှိကတည်တည်ချာချာမသိရသေးပါဘူး။ဒါကြောင့်တန်တမာရေးကနဦးလှုပ်ဆောင်နေမှုတွေအနှောက်အယှက်မဖြစ်ရအောင်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစည်းရေးလက်ကျင့်မှုကိုအခုထိတော့တိုးတိုးတိတ်တိတ်ပဲကျင်းပနေတာဖြစ်ပါတယ်
။ထောက်ခင်မျိုးသက်တင်ပြခဲ့တာပါရှင်။အခုတစ်ခါဆက်ပြီးတော့ဒီ Pacific သမုဒ္ဒရာဒေသမှာတရုတ်စည်းရေးချဲ့ထွေမှုကိုလက်မခံနိုင်ဘူးလို့ Australia အစိုးရပြောနေတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။Pacific သမုဒ္ဒရာတောင်ဘက်မှာတည်ရှိတဲ့ Vanuatu ကျွန်းနိုင်ငံမှာတရုတ်စစ်အခြေစိုက်စခန်းဆောက်လုပ်ခွင့်မပြုဖို့အတွက် Australia က Vanuatu ကိုတတိပေးနေပါတယ်။ Vanuatu ဘက်ကတော့သူ့မြေပေါ်မှာတရုတ်အခြေစိုက်စစ်စခန်းဆောက်ခွင့်နိုင်ဖို့အတွက်ကိုဆွေးနွေးမှုတွေလုပ်နေတယ်ဆိုတာမဟုတ်ဘူးလို့ညှင်းဆန်ပါတယ်။ငြိမ်းချမ်းတဲ့ဒေသအဖြစ်တည်ရှိနေတဲ့ Pacific ဒေသအနေအထားကိုအထူးကမခံနိုင်ဘူးလို့ Australia အစိုးရဘက်ကပြောနေတဲ့အကြောင်း Sydney မြို့ကနေပြီးတော့ Phil Master သတင်းပေးပို့ထားတာကိုဆက်ပြီးတော့တင်ပြခြင်းပါတယ်ရှင်။Pacific သမုဒ္ဒရာထဲမှာတည်ရှိတဲ့ Vanuatu ကျွန်းနိုင်ငံပေါ်မှာတရုတ်စစ်အခြေစိုက်စခန်းတစ်ခုဆောက်လုပ်ဖို့တရုတ်နဲ့ Vanuatu အစိုးရကြားကနဦးဆွေးနွေးမှုတွေလုပ်နေတယ်လို့ Australia သတင်းစာစောင်းကရေးသားဖော်ပြခဲ့ပါတယ်။ဒီသတင်းဟာမမှန်ကန်ဘူးလို့ Vanuatu အစိုးရဘက်ကညှင်းဆန်ခဲ့ပြီးတော့သူတို့အနေနဲ့စစ်ရေးအင်အားတိုးချဲ့ဖို့စိတ်ဝင်စားခြင်းမရှိသလိုနိုင်ငံခြားစစ်တပ်တွေကိုလက်ခံထားဖို့လည်းစိတ်မဝင်စားဘူးလို့တုံ့ပြန်ခဲ့ပါတယ်။ဒါပေမဲ့သတင်းစာတွေကသတင်းဖော်ပြချက်နဲ့ပတ်သက်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကိုယ်တိုင်ကသဘောထားထုတ်ပြန်ခဲ့ပါတယ်။ Pacific သမုဒ္ဒရာထဲမှာဘယ်တခြားနိုင်ငံကစစ်စခန်းကိုမှအလိုမရှိဘူးလို့ဝန်ကြီးချုပ် Turnbull ကပြောကြားခဲ့ပါတယ်
။ We would view with great concern the establishment of any foreign military bases in those Pacific island countries and neighbors of ours.
Pacific သမုဒ္ဒရာထဲမှာရှိတဲ့ကျွန်တော်ရဲ့အိန္ဒိယနိုင်ငံတွေမှာနိုင်ငံသားစစ်အခြေစိုက်စခန်းတွေထားရှိမဲ့ကိစ္စကိုကျွန်တော်တို့အနေနဲ့အထူးစိုးရိမ်ရာကိစ္စအဖြစ်မြင်ပါတယ်။ Pacific ကျွန်းဒေသနိုင်ငံတွေရဲ့အကျိုးအတွက်ကျွန်တော်တို့အများကြီးအထောက်ဆောင်ရနေတာပါ။ Pacific ဒေသဟာညီညာတဲ့ဒေသဖြစ်တဲ့ဆိုတဲ့အနေအထားကိုဆက်လက်ထိန်းသိမ်းထားဖို့စိတ်ကိုအရေးကြီးပါတယ်
။ပြီးခဲ့တဲ့နှစ်တုန်းကတော့တရုတ်စစ်သည်မော်တွေ Vanuatu ကျွန်းနိုင်ငံစီကိုချစ်ကြည်ရေးလာရောက်ခဲ့ပါတယ်။အဲဒီတုန်းကတော့ဒါဟာပုံမှန်တန်တမန်ဆက်ဆံရေးရဲ့တစိုက်တစ်ပိုင်းအဖြစ် Australia တာဝန်ရှိသူတွေသတ်မှတ်ခဲ့ကြပါတယ်။Australia နိုင်ငံကနေကီလိုမီတာ 2000 တောင်မရှိတဲ့အကွာအဝေးမှာတည်ရှိတဲ့ Vanuatu နိုင်ငံမှာတရုတ်စစ်အခြေစိုက်စခန်းကိုတည်ဆောက်မယ်ဆိုရင်ဒါဟာဒေတာရင်း American ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ဝင်ရှာညှိနှိုင်ဖို့တရုတ်အစိုးရကကြိုးစားတာလို့လေလာသူတွေကယုံကြည်ကြပါတယ်။ဥရောပတရုတ်ဆက်ဆံရေးလေလာနေတဲ့ Brussels Institute of Contemporary China Studies ကိုပူးတွဲတည်ထောင်သူ Jonathan Horsley ကအခုလိုသုံးသပ်ပါတယ်။
China has the intention by 2025 to become a resident power in the Western Pacific by means of its navy.
တရုတ်ကသူ့ရဲ့ရေတပ်အင်အားနဲ့2025ခုနှစ်ကြာရင် Pacific သမုဒ္ဒရာနောက်ဘက်မှာအင်အားကြီးအနေထားရအောင်လုပ်ဖို့အရွယ်ချက်ရှိပါတယ်။2050ပြည့်နှစ်ကြာရင်တော့ဒေသတွင်းမှာအရေးကြီးတဲ့စီးရေးအင်အားနေရာရထားတဲ့ American ရဲ့နေရာကိုယူနိုင်ဖို့တရုတ်ကရည်ရွယ်ထားပါတယ
်။ Africa တိုက်ရဲ့ဥချိုဒေသလို့တင်စားကြတဲ့ Africa တိုက်အရှေ့ဘက်ကဂျဘူတီနိုင်ငံမှာတရုတ်ကပထမဆုံးနိုင်ငံခြားအခြေစိုက်စခန်းအဖြစ်နဲ့ရေတပ်စခန်းထားရှိခဲ့ပြီးကြတဲ့ကတရုတ်ရဲ့စစ်အင်အားချက်ထွင်မှုအပေါ်အနောက်နိုင်ငံတွေကအနီးကပ်စောင့်ကြည့်နေကြတာဖြစ်ပါတယ်။အာဖရိကတိုက်မှာငြိမ်းချမ်းရေးထိမ့်သိမ်းတဲ့လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်ရေတပ်အခြေစိုက်စခန်းထားတာဖြစ်တယ်လို့တရုတ်ဘက်ကတော့အလေးနဲ့ပြောပါတယ်။ Pacific သမုဒ္ဒရာဒေသမှာ2006ခုနှစ်ထဲက တရုတ်ကထောက်ပံ့ကူညီရေးအတွက်ဒေါ်လာ 1.9 ဘီလီယံကျော်သုံးစွဲခဲ့တယ်လို့ကျွမ်းကျင်သူပညာရှင်တွေကခန့်မှန်းပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့တခြားနိုင်ငံတွေကြားရေပြင်ပိုင်နဲ့အရင်းပွားမှုကိစ္စမှာလူဦးရေ 2,000 လောက်သာရှိတဲ့ဗန်နဝါတူကျွန်းနိုင်ငံကတရုတ်ဘက်ကရပ်တည်ပါတယ်။တရုတ်တို့ဟာပစိဖိတ်သမုဒ္ဒရာတောင်ဘက်မှာမလိုအပ်ဘဲအခြေခံအဆောက်အအုံစောင့်လို့ရည်အတွက်ငွေကြေးအကုန်ခံပြီးတော့သူ့အဆို checkbook diplomacy ငွေလန်းခင်းတန်တမာဆက်ဆံရေးတည်ဆောက်နေတယ်လို့ Australia အဆိုရက January လကပဲတရုတ်ကိုဆွဆွဲခဲ့ပါတယ်။ဒီအပေါ်တရုတ်ကလည်းတန်တမာရေးနီလန်းနဲ့ကန့်ကွက်တုံ့ပြန်ခဲ့ပါတယ်ရှင်။ဒီရွေးမြန်မာပိုင်းကဒီတောက်ချာနေမနဲ့အစီအစဉ်တွေကိုဆက်ပြီးတော့မှထုတ်လွှင့်ပေးနေပါတယ်ရှင်။သောတာရှင်များရှင်ဒီကနေ့ဟာဆိုရင်ဒီမြန်မာနှစ်သက်ကူးကိုကြိုဆိုတဲ့တကြံအကြိုနေ့ဖြစ်ပါတယ်။တကြံကာလမှာသောတာရှင်တို့အတွက် VOA မိသားစုကနေပြီးတော့တကြံတေးလက်ဆောင်တစ်ပုဒ်ကိုအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနဲ့မှာတော့ဒီတေးသန့်ရှင်ဇော်ဝင်းထွေးရဲ့အကြိုနေ့မနဲ့ဆိုတဲ့တချင်းလက်ဆောင်ကိုနားဆင်ပါရှင်။ဒေသရှင်ဇော်ဝင်းထွေးရဲ့အကျိုးနှစ်မနဲ့ဆိုတဲ့တခြင်းကိုတကြံတေးလက်ဆောင်ဖြစ်နဲ့ထုတ်လွှင့်ပေးခဲ့တာပါရှင်။တကြံကာလမှာဒီတောတရှင်တွေအားလုံးအေဂျင့်ဘေးကင်းကြစေဖို့အတွက် VOA မိသားစုကလည်းစုမုံကောင်းတောင်းပါတယ်ရှင်။မကြခင်မှာထုတ်လွှင့်မဲ့အစီအစဉ်ကြရင်တော့ဒီတကြံတွင်မှကျမ်းမာရေးဆိုင်ရာဘာရီသတိပြုတဲ့နည်းလဲဆိုတာကိုတင်ဆက်ထားတဲ့ကျမ်းမာရေးအစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်။ VOA ကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်ပြန်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာရှိတဲ့ကြံအကျိုးနေ့ဖြစ်ပါစေရှင်2018ခုနှစ်ဧပြီလ13ရက်တောက်ချာနေ့မနက်ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်လိုင်းတို24 40 51တို့အပြင်လိုင်းလမ်းမီတာ190ရုပ်ကနေထုတ်လွှင့်ပေးနေတဲ့အခု6နိုင်ခွဲကနေပြီးတော့မနက်9နိုင်ထိအစီအစဉ်တွေထဲမှာဆိုရင်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တခ
ါဒီကြံကဏ္ဍထဲမှာကျမရေးချင်နေကြောင်းတရမှုလွန်နာတို့အစာစိတ်တင်နာတို့အစာမားတို့ဆုံးဖြတ် one shot ဖြစ်တာတို့လေးလောင်နာတို့အပူရှက်တာတို့ကျမ
အခုလိုမျိုးကြံတွင်းကာလမှာကျမကြီးနဲ့ပတ်သက်လို့ဘာတွေအဓိကထားသတိထားဆောင်သင့်တယ်လဲဆိုတာကိုကျမကြီးအစီအစဉ်မှာအပြည့်အစုံသိရပါမယ်။တိုင်းရင်းသားဒေသတွေကအကြောင်းကိုသိရမယ်။တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါသေးတယ်။အခုအရင်ဆုံးတော့ဒီမနေ့အစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါအောင်မယ်။ American စကားပြောမှာတုံနှုတ်နဲ့ idiom အသုံးနှုတ်တွေကိုတော်လှန်လှန်တင်ပြပါမယ်ရှင်။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက r o l l roll ကလှိမ့်တာလဲစီတာ y o u r ယောကသင်ဤ e y e s eyes ကမျက်လုံးတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာမျက်လုံးကိုလှဲ့တာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမှုအရာရတစ်ခုခုကိုကိုမချေနှက်တာကိုမယုံနာကိုစိတ်မရှိတော့တာကိုမျက်စီကိုအပေါ်ပင့်ပြီးပြတ်တာတာမျိုးဖြစ်ပါလေတကယ်ဆိုမျက်စီကိုအပေါ်ပင့်ပြီးပြတ်တာတဲ့အမူအရာဟာနည်းနည်းတော့မလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်သားသမီးကမိဘတပည့်ကဆရာသမားကိုဒီလိုမျိုးအမူအရာပြရင်တကယ်ပဲဒေါသထွက်ကြမှာမလွဲဘူးလို့ဆိုနိုင်ပါတယ် Roll your eyes ရဲ့ idiom အသုံးကတော့စောစောကပြောခဲ့တယ်လို့ပဲတစ်ဖက်ပြောတာကိုမယုံနာမလေးစားတာစိတ်မရှိတာကိုပြတာတဲ့မျက်စိအမူအရာပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at night.
Susan ရဲ့အမေကသူ့သမီးကမျက်စိပင်းပြီးစိတ်မရှိတဲ့အမူအရာမျိုးလုပ်ပြတော့တိတ်ကိုစိတ်ဆိုးသွားတယ်လေအမေတူအနေနဲ့ညတွေမှာညနေအင်းပြန်လာတာမတင့်တော့ဘူးဆိုတာပြောပိုင်ခွင့်ရှိတာမို့အခုလိုလုပ်ပြတာကိုရိုင်းနေလို့ယူဆတာပေါ့လို့အသေးပေးရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Susan's mother was very upset when she saw her daughter roll her eyes She thinks it's rude as she feels she has the right to tell her daughter not to be late coming home at night
တခုခုကိုစိတ်မရှိဘူးမလေးစားဘူးမယုံဘူးဆိုတာကိုမျက်စိပင်ပြီးပြတ်တာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လာလာဒန်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်လို့အစီအစဉ်ပေးထားပါရယ်အခုတော့အပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီကျမရဲ့အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါရစေမြန်မာနိုင်ငံမှာဒီအခုလိုနှစ်သက်ကူးတဲ့ကြံကာလမှာအစာအစိတ်အသစ်နာတို့အစာမှားတာတို့အပြင်အရက်နဲ့မိုးရစေးသုံးသူတွေပို့ပြီးတော့များရတာကြောင့်ရင်းမတော်တဆတိုက်မှုတွေခိုက်ရန်ဖြစ်မှုတွေဟာပို့ပြီးတော့ဖြစ်နေပြီးသေဆုံးမှုရေရှည်ဆေးကုသလာမှုတွေကြုံနေရတယ်လို့အရေးပေါ်အထူးကဆရာဝန်တွေကတတိပေးနေပါတယ်ဒါကြောင့်အခုလိုကြံတွင်းအဖြစ်များတဲ့ကျန်းမာရေးပြဿနာတွေနဲ့ဒီပြဿနာတွေကိုရှောင်နိုင်အောင်လို့ဘလို့လုပ်တင်ပါတယ်လဲရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်ဖြစ်နေအတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပမောခဒေါက်တာမမော်ဦးခင်ဗျာကျွန်တော်တို့အခုတကြံရောက်ပြီဆိုတော့နှစ်သက်ကူမှပျော်လဲပျော်ကျန်းမာရေးထိခိုက်တာလည်းမရှိအောင်ပေါ့ဘယ်ဟာတွေကိုအဓိကဒီဆောင်းသင့်ရှောင်းသင့်တာတွေကိုကျွန်တော်တို့အဓိကဆွေးနွေးမှာဖြစ်ပါတယ်ဆရာ အရင်နှစ်တွေမှာဆရာတို့ကြုံခဲ့တဲ့အတွေ့အကြုံတွေမူတည်ပြီးတော့ဒီအသေးအပြောက်အများဆုံးနဲ့အဖြစ်အများဆုံးကျန်းမာရေးထိခိုက်မှုဆိုရင်ဘာတွေကိုထောက်ပြမလဲ
။ဒီကြံတွင်းမှာဆေးရုံကိုအများအပြားလူနာရေးရောက်ရှိနေတဲ့အခြေအနေတွေရတော့လေ။ရေမတော်တဆမှုကပို့ပြီးတော့အများဆုံးဖြစ်တော့ခိုက်ရန်ဖြစ်ပွားမှုတွေအထူးများတယ်။အမြင်အနေပြုတ်ကြတာတို့အေးကိုအေးပေါ်အနေနဲ့အမြင်လာလို့ရှိပါတယ်။နော်ဒီနေ့ဒီဆုံးတဲ့ပြည်တွေလာလို့ရှိတာတော့ဒီကြံပွဲမှာထူးထူးခြားခြားအများအပြားပိုများတဲ့အခြေအနေတွေဖြစ်ပါတယ်။အဲ့ဒီတော့ဒီကြံကဏ္ဍရဲ့မှာကျမရေးအခြေအနေကြောင့်တရားမှုလွန်နာတို့အစာစိတ်တင်နာတို့အစာမားတို့ခွင့်ပြုဝန်ချောဖြစ်တာတို့နေလောင်နာတို့အပူရှက်တာတို့ကျမစိတ်ထုံးတဲ့လူအနေနဲ့တော့နောက်ဆက်ကောမှာဒီလိုချင်းကြီးစီးရင်ကတော့အလုံးစုံ၁၀ယောက်ပဲရှိတယ်ဆိုလို့လည်းပဲကျန်တဲ့ကုသရတဲ့ဂျိုးတာပဲ့တာဒါတွေအများကြီးလုပ်ခဲ့ရတဲ့ဟာတွေအတွက်တော့စေုံနေမှာတော့ဒီကြံပြီးပြီဆိုရင်တော့တလားမလားဒီကြံတွင်းတော့လူနာတွေနဲ့တယ်မကုလို့မပြီးနိုင်တဲ့အခြေအနေမှာရှိ
ဟုတ်ကဲ့ခုဒီအဖြစ်အများဆုံးရင်တိုက်မှုရင်ဘဝပြုတ်ချမှုနဲ့ပတ်သက်ပြီးတော့ဘာကြောင့်အဓိကဖြစ်ရလဲ
အဓိကတော့ရင်တိုက်မှုတွေကဒီကြံတွင်းကလာထူးထူးခြားခြားပို့ပြီးများတာကတော့ drink driving ပဲ drink driving ဆိုတာကအရက်တွေကတောက်စားထားတယ်မွေးဆေးပါပါတာပေါ့လေရောနေပြီးတော့ကိုယ့်ရဲ့ဆင်ကျင်လုံတရားတော်တော်နည်းသွားတဲ့အခါမှာရေစည်းကမ်းလမ်းစည်းကမ်းတွေကိုအများကြီးချိုးပေါက်ကျင်တဲ့စိတ်တွေများတယ်လူတွေလည်းတိတ်ကြောဒါကြောခင်ဗျာဒီချင်းများလာတဲ့အချိန်ကြီးကဒီကနေ့အများဆုံးဆက်ဆက်မှုရှိတာ
ဟုတ်ကဲ့အခုလိုဒီအဖြစ်များဆုံးရေမတော်တဆမှုနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဆိုရင်ဘယ်လိုအချက်တွေကိုချန်ပေးချင်လဲ
နံပါတ်1ကတော့ဒီ driving ဖြစ်တဲ့ရင်တိုက်မှုအများဆုံးဖြစ်နေတဲ့အဲဒီ
အရင်နဲ့မွေးရေးစေးပါပ
ါမွေးရေးစေးပါကိုမတုံးဆွဲဖို့တော့တခုပြောချင်တာပါနောက်စီကန်လိုက်နာဖို့ပေါ့ဒီစီကန်နဲ့ဒီကန်ဒီကနေ့ကလာတဲ့မှာရင်းနှီးရဲတို့ရက်တက်ဖွဲ့တို့လည်းထိန်းချောင်းပေးဖို့တော့ပြင်ဆင်နေကြပါအဲ့တော့စီကန်လိုက်နာမှုမှာ speed ပေါ့လေစိန်နဲ့အပြင်းမောင်းတာတို့အခုသတိပြုရမယ်။နောက် feedback ပေါ့။ကားတွေဆိုရင်တော့ယာဉ်မောင်းနေရောဒီမပါပါတဲ့တခြားလူတွေရော feedback တက်ဖို့လည်းလိုတယ်။နောက်ဆိုင်ကျင်နဲ့ဆိုင်ကျင်ကတော့တကယ်တော့မလုံးကျုံဆုံးသောယာဉ်တစ်မျိုးပဲ။ကိုမျက်နှာကိုလည်းရေရဆက်၊ဒီကလည်းရေရပဲအဲ့ချင်းမျိုးမှာရေတော်ထဲမှာမောင်းဖို့ကတော့မတင့်တော်ဆုံးပဲ။ဒါပေမဲ့တကယ်လို့ဆိုင်ကျင်နဲ့သာသွားမယ်ဆိုရင်လည်းပဲဆိုင်ကျင် helmet ဆောင်းတာတို့
ဆိုင်ကျင်အုတ်ထုတ်ပါဆရာနော်
။ဆိုင်ကျင်အုတ်ထုတ်ဟုတ်ကဲ့။နောက်ဆိုင်ကျင်ရေစီကလိုက်နာတာတို့သုတ်တင်တယ်လို့ကြံပေးကြပါမယ်။
ဟုတ်ကဲ့။ဒုတိယအများဆုံးဖြစ်တဲ့ဒီခိုက်ရန်ဖြစ်ပွားမှုပေါ့နော်အဲ့ဒါကရောဆရာကြီးအဓိကဘာကြောင့်ဖြစ်ရပြီးတော့ဘယ်လိုကာကွယ်သင့်လဲ
ခိုက်ရန်ဖြစ်ပွားမှုရဲ့အစအလဲဒီရက်ဒေသမူရေးစေဝါနဲ့တော်တော်လေးတော့ဆက်ဆက်မှုရှိနော်ဒီပြောဝဲရှင်ဘွဲကလာမှာစားကြနောက်ကြပြောင်းကြရင်းရနေပြီးတော့ရက်ဒေသမူရေးစေဝါနဲ့တွဲတဲ့အခါကျတော့တိတ်ပြီးတော့ပြီးကနိုင်ဘွားနဲ့နေရွာတဲ့အခါကျတော့ဒီဟာတွေတော့ရှောင်ရှားဖို့တော့တိုက်တွန်းခြင်း
ဟုတ်ကဲ့နောက်တတိယဖြစ်တဲ့ဒီပြုတ်ကြတာနဲ့ပတ်သက်လို့
ပြုတ်ကြတာဆိုရင်ဂျန်မန်ဒတ်တွေရဲ့ခံခတ်မှုကလည်းအများကြီးရေးကြည့်တယ်ပြီးခဲ့တဲ့နှစ်နဲ့သုံးနှစ်လောက်ကတော့ကြုံဘူးလေမန်ဒတ်ပြုတ်ကြတာမျိုးတို့မန်ဒတ်ဘဝကနေအရှိန်လုံးကြီးကြတာမျိုးတို့မကြခဏဖြစ်တယ်လို့ပြန်နေမှာနားကြပြုတ်ကြရင်ပန်းကြံပါညာတွေမှာလည်းပဲစစ်ပင်ပေါ်တက်ထားပြီးပြုတ်ကြတာတို့နောက်ကြံမလဲပတ်တိတိုင်အောင်အိမ်မှာရက်တွေတောက်ဆောင်ထားတဲ့အခါကျတော့ပထမတက်ကပြုတ်ကြတာတို့ဝရန်တာကြတာကမျိုးတွေကလည်းပဲအများကြီးပြေပြေကရှိတော့ဂျန်မန်ဒတ်တွေဒီနေ့ရောဒီကြံကျော်ဝဲချုံမလုံးမနေရာတွေနဲ့ရောတကယ်လို့အဆောက်အဦတွေစောက်ကြမယ်ဆိုရင်လည်းပဲအကာအရံနဲ့ပြုတ်မကြနိုင်အောင်အသားအစီးနဲ့ကင်မှုတန်းနဲ့ချော်မကြအောင်လေကားတွေကိုတည်တည်ကြပ်ကြပ်ခိုင်ခိုင်မော
ဟုတ်ကဲ့ဆရာနောက်တစ်ခုဒီရေနစ်တာနဲ့ပတ်သက်လို့
ရေနစ်ကြရင်မနေ့ကဆိုရေပက်ကန်ထွက်ကြပြီးနေကင်းကြရင်ကန်တော်ကြီးတို့အင်းအားတို့နေနေမှာလဲအဲ့လိုရေတံခွန်ရှိတဲ့နေရာတို့ရေကန်ရှိတဲ့နေရာတို့မတော်ပြီးတော့နားတကြလေအဲ့ဒီအချိန်မှာပျော်နေတဲ့အခါကျတော့တိန်ကိုမရှိညာကြီးကူးကြတယ်ယောက်ျားနဲ့ယောက်ျားဆိုလို့နှစ်တိုင်းတို့ဆိုလို့မျိုးကျွန်တော်ဟိုတေဆုံးရောက်ရှိဆိုတာမျိုးရှိတယ်တကယ်တော့ရက်သေးတာတောက်စားထားပြီးဆိုရင်တော့ရေထဲမတင်တာအကောင်းဆုံးပဲနောက်ဒိုးစုကလည်းညာကြောက်တော့ကြောက်နေမှန်းတော့တစ်ခါမမိကြအောင်လေနောက်မှဒီနေ့တည်းတို့ဘာလို့ချားရတဲ့ကောင်တယောက်ကိုတယောက်ထိန်းပေးဖို့နဲ့နောက်ဒီကနေ့ဒီနေ့နိုင်တဲ့နေရာမျိုးတွေမှာအဆောင်ချက်တွေထားဖို့မစင်းအောင်ထိန်းချောင်းပေးဖို့ပြေပြေနိုင်တဲ့လူတွေပြေပြေရေးပစ္စည်းပါညာတွေအစင်းတင်ထားနိုင်မယ်ဆိုရင်တော့ဒါတွေကိုလည်းနည်းလွားအောင်လုပ်လို့တော့ရနိုင်တယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုဖြစ်တယ်ဒီပူလွန်းတာကြောင့်အစာစိတ်တင်တာဒါမှမဟုတ်အစာမှားတာကြောင့်ဝမ်းလျှောက်ဝမ်းပြတ်တာနေလောင်တာနဲ့ပတ်သက်ပြီးတော့
ဒီကနေ့ကလာဆိုတော့သူတွေကထွက်ပြီးတော့ပျော်ကြတဲ့အခါကျတော့ဒီမူထဲမှာအချိန်ကြာမြင့်တော့နေပြီးသူရင်တော့ဒီတဲ့ဆုံးချက်မှုကဖြစ်မှာခန္ဓာကိုယ်မနဲ့နေပြီးတော့ကိုယ့်ရဲ့ level ကိုယ့်ရဲ့စိတ်နေသဘောထားတွေညင်မှုမရှိနေဒီကြားထဲကရက်ဒေတာနဲ့မူရေးဆေးဝါးတွေနဲ့တွဲလိုက်တဲ့အခါကျတော့နေပူနေတာကိုနေပူနေမှမသိဘူးဒီလောင်တန်းပူပြီးတော့လည်းဖြစ်နေတာအဲ့တော့အဓိကတော့ရင်းရင်းသားတောက်ဖို့လို့တကားရီတောက်တာလို့လုပ်တင်နေနော်နင်းနေနွမ်းနေလာမယ်အပူဒဏ်ခံစားနေရတယ်ဆိုရင်ရိတ်အဝါဒရှိတဲ့အောက်မှာတွားပြီးတော့နားနေတယ်နော်ရေကောင်းတဲ့ဘက်ကလို့နေအောင်ကြီးရဲ့ဆီကြိုက်တဲ့အန္တရာယ်ကြောင့်ရေသားတွေလောင်နာလို့အများကြီးဖြစ်လို့ရှိအဲ့တော့ဆန်းစင်တွေလိမ့်လာလို့အတက်ကားပဲနေနေမှာနော်လိုရှင်းနေတာ ုထုဆောင်းနာတို့အဝေဆောင်းလည်းပဲနေလောင်တန်းဆန်းနေရောလုံးလုံးချိုချိုဝတ်တာတို့နေလောင်တန်းကိုအများဆုံးကာကွယ်နိုင်တဲ့ဟာတွေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီပူလို့နဲ့အတွက်အစားအသောက်အစိတ်တင်တာတို့မှားတာတို့ကြောင့်ဝမ်းပြက်ဝမ်းလျှောဖြစ်တာနဲ့ပတ်သက်လို့
ဂျန်ကာလာမှာကစားတောက်ဆိုင်တွေလည်းပိတ်တယ်ဆိုင်တေးလေးတွေအနေနဲ့မန္တပဝင်းကျင်းတွေမှာကြောင်းကြမယ်အဓိကကတော့အစားအသောက်တွေစီစဉ်သားမှုကတန့်ရှင်းမှုလို့တာပေါ့နော်နောက်တောက်တဲ့ရေတွေလည်းပဲချိုချတာပြည့်ပြည့်ရေတန်းပြည့်ပြည့်တောက်တဲ့နယ်လို့ခြင်တယ်အဲကြောင့်လို့ဆိုတော့အဲ့ဒီအချိန်မှာကကျော်နေကြတဲ့အချိန်မှာနောက်ဆုံးတော့ဒီရက်တွေကမူရစီကတော်တော်တော့အားလုံးနဲ့ဆက်ဆက်နေတာကိုတွေ့ရတယ်သူကအဲ့ဒါတွေတုံ့ဆွဲပြီးတဲ့အခါကျတော့ဇန်နဝါရီအတွက်ကိုယ့်အကူစီစဉ်ရင်းနေထိုင်မှုကိစ္စတွေကလဲသွားတဲ့အခါကျတော့အဓိကတကယ်ကဒီရက်တွေကမူရစီကတော့တော်တော်လေးတင်းတင်းကြပ်ကြပ်နဲ့လုပ်နိုင်မယ်ဆိုရင်ဇန်နဝါရီပါရောသွားနိုင်လို့ကျွန်တော်ထင
်ဟုတ်ကဲ့အဲ့တော့ဒီတောက်မဲ့သူတွေဒီမူရစီတုံ့မဲ့သူတွေဘက်ကဘယ်လိုအကြံပေးခြင်းလဲ
တွေ့ပြီခြင်းနဲ့ဒီအကြံကာလမှာဒီကိစ္စရလို့လာတဲ့လူတွေ85နဲ့90ရာခိုင်နှုန်းအားလုံးဒီကရက်တွေကမူရစီကဆက်ဆက်မှုရှိတယ်ဆိုတာကိုတွေ့နေရတာဟုတ်ကျွန်တော်တို့ဟိုတယ်တို့ဘာလို့ညာလို့လောက်ရတာတောက်ထားလားမတောက်ထားလားဖြစ်သေးတဲ့အခါကျရင်အဲ့ဒီလုံတာမိစေမိစင်ကမြင့်တက်နေတာကိုတွေ့ရတော့စင်းစင်းငင်းငင်းနဲ့ပေါ့နော်။နောက်ဒီလိုမျိုးဒီကြံင်းကာလမှာဒီအရက်တွေကမွေးစွာရောင်းချမှုတွေကိုလည်းပဲတားမြစ်ဖို့နဲ့တက်နိုင်ရင်ချင်းချင်းတက်အေးယူပြီ။နောက်အရက်တွေကတောက်စားရင်လည်းလုံးကျုံမတောက်ဖို့လုံးကျုံတောက်သွားရင်ကိုယ့်ရဲ့အသေးစိတ်ထိန်းချုပ်နိုင်မှုဆိုတာလွန်သွားတဲ့အခါမှာခုနအပေါ်မှာပြောခဲ့တဲ့ပုံလုံးတွေဆက်ဆက်မှုရှိနေတယ်ဆိုတဲ့အကြောင်းကျန်တဲ့လူတွေကိုတိပေးခြင်းနဲ့လူငယ်တွေကိုလေအထမတော်ကအရက်တွေကနဲ့ဒါမစခဲ့ရင်စင်းစင်းလုံးတရားနဲ့ရှောင်နိုင်တဲ့ဟာမျိုးကြီ
း။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
government season နဲ့ဆက်တဲ့ကျန်းမာရေး season ဖြစ်ပါရရှင်။အခုတခါတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်ခြေဆိုင်တိုင်းရင်းသားဒေသတွေကစူးစီးတင်ဆက်ထားပါရရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ Fever Wine Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝန်ကြီးသက်ပါတီထိန်းချုပ်နေပြီဖြစ်တဲ့ရေးမြို့နယ်ညီသားစခန်းမှာ NCE လုပ်ငန်းစဉ်ရှင်းလင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်တယ်ဆိုတာနဲ့လီစုလူမျိုးတွေဟာဒေသအလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ်ခွင့်တွေဆုံးရှုံးနေတယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
မကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးရမှာပါမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးမြို့နယ်ချောင်းဖျားဒေသရှိညီစားစခန်းမှာ NCA လုပ်ငန်းစဉ်ရှင်းလင်းပွဲကျင်းပခဲ့ပြီး NCA ဟာပါတီရဲ့ပန်းတိုင်မဟုတ်ပဲနိုင်ငံရေးဆွေးနွေးဖို့လမ်းကြောင်းတစ်ခုဖြစ်တယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကနေအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်နိုင်ငံရေးလုံခြုံရေးလူမှုရေးစီးပွားရေးမြန်မာနဲ့တဘာဝပတ်ဝန်းကျင်ကဏ္ဍတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပြီးလူထုတွေ့ဆုံပွဲကိုကျေနပ်အားရကြောင်းတက်ရောက်သူကိုယ်စားလှယ်တဦးကပြောပါရယ်ဒီလူထုတွေ့ဆုံပွဲကနေရလာတဲ့အကြံပြုချက်တွေကိုမွန်အမျိုးသားတွေရဲ့အသံအဖြစ်လာမယ့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့အကြောင်းအရာအလိုက်နိုင်ငံရေးဆွေးနွေးပွဲတွေမှာတင်ပြသွားမယ်လို့ပါတီပြောခွင့်ရနိုင်အောင်မင်းကြီးကပြောပါရယ်ဧပြီလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပတဲ့ရှင်းလင်းပွဲမှာမွန်ပြည်သက်ပါတီ NMSP မွန်အမျိုးသားပါတီ MNP မွန်ဒီဒလုံဆိုင်ရာဒီမိုကရေစီပါတီ AMDP အရက်ဖက်မွန်လူမှုအဖွဲ့အစည်း CSO ဖိတ်ကြားတဲ့လူများထိုင်းမွန်များနဲ့ဤပညာအထောက်အကူပြုတွေစုစုပေါင်း200ဦးခန့်တက်ရောက်ခဲ့ပါတယ
်ရခိုင်ပြည်နယ်အစိုးရဖွဲ့စစ်မှန်ကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လှုပ်တော်ကစုံစမ်းစစ်ဆေးရေးဖွဲ့တခုကိုလှုပ်တော်ဥက္ကဋ္ဌဦးဆန်လှကျော်လက်မှတ်ရေးသူပြီးဧပြီလ9ရက်နေ့ကနေဖွဲ့စည်းလိုက်ပါတယ်ဝန်ကြီးဦးကျော်အေးသိန်းဟာဥပဒေရပေးအပ်တဲ့တာဝန်တွေကိုကြည်ပြန်စွာမထမ်းဆောင်နိုင်ခြင်းနဲ့ဘာနာရေးနှဲ့လိုက်ပြည်နယ်ရဲ့ခွင့်ပြုရမုံငွေတွေကိုဘာနာရေးစည်းကမ်းလှုပ်ဆောင်လုပ်နည်းတွေနဲ့အညီမဆောင်ရွက်နိုင်တဲ့အတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေထိခိုက်မှုရှိနေတဲ့ဆိုပြီးပြည်နယ်လှုပ်တော်ကိုယ်စားလှယ်12ဦးကဝန်ကြီးကျော်အေးသိန်းကိုရာထူးကနေရက်စဲနိုင်ရေးဥပဒေနဲ့ညီဆောင်ရွက်ပေးဖို့လက်မှတ်ရေးသိုးတင်ပြလာတဲ့အပေါ်မှာအခုလိုစုံစမ်းစစ်ဆေးရေးဖွဲ့ကိုဖွဲ့စည်းရတာဖြစ်တယ်လို့ပြည်နယ်လှုပ်တော်ဥက္ကဋ္ဌဦးဆန်ကျော်လှလက်မှတ်ရေးသိုးထုတ်ပြန်တဲ့အမိန့်စာမှာဖော်ပြထားပါတယ် ที่สงสารสิสิเย่พ่อมาแต่ตัวมิวน่ะมันเนี่ยปีเนี่ยลูกสาวกูสิเลยอุ่นใจจุ๊ยเอกาพ่อเขาสั่งพี่บีแต่เช้าปีเนี่ยลูกสาวกูสิเลยเลี้ยงกับพ่อเวเนี่ยพี่พ่อสิไล่เด็กสงสารสิสิเย่พ่อฮะอุบัติเนี่ยจีสงสารตัวสิเชิดกูแล้วแม่เบลล่าต้องเสียเนี่ยน่าสงสารบีลูกสาวกูสิยังคันติ้งพี่ยามาพี่บาร์เลย
ฉันปีเนี่ยเมียไปตีป้อมิวเทมายาวชินีเดสิบปีช่างตุ๊กขาเด้งง่ายแล้วค่ะอีประหลาดสัตย์เย็นนี่มันนี่ยากูอธิบดีเปลี่ยนว่าจะบีพี่ป่าเด้ตีป้อมิวเนรดนาชีกูจ้องใจมาสิบปีช่างโคลงนี้จะเด้อุ้มมู่อุสุวันปังคาวันทางจังวันปังคำเจียวกับสิบปีช่างนี่กูวันโมลุงมู่กูนี่เอติงาเปลี่ยนเลยปุ๊บสองปีเลยดับจะจ้องกูนี่เอติงดาวงคังกูมิวกับพี่ป่าเด้พี่เคนมัสลากะTNLA ตันเน่ RCSS ตับเพื่อดูจ้าเสียเต็มมือจังอุ้มอุ้งสุกายาดาริฮะรณาชีกูจังโง่ลาวะขะอาจารย์ยาชิโคลงนี้จะรับจะไปเลย
ก็เช่นลุลายเย่พวกกี้อันอู่กี้อันอีฐานะโจกหลังสันนี้กูแล้วในจีดูจ้าอยากปอกกวยแค่ได้ด้วยอาญาตาบีดูดูเตยส่งมีตัวที่ขยันยาเฉยเดลุหลังสันตีรักขันนี้ก็เปลวเลยไอ้เปล่าล่ะสันเฮนี่มุ่งเรื่องไปลงมาอาศัยตั้มรบกับพิฆาตไล่เดลเนี่ยจีจีด้วยไล่สามีนี่ด้วยมาจ่ายปากไว้แค่บีแต่ยังยังสิดูเลยฮะไล่สามเสียงมาถึงลุนนะพี่เสียวกูตาขันเนี่ยว่าเลยไล่สามเราต้องไปสิมุ่งไล่แค่ลำปงเซนจูปงเนี่ยระหว่างยังเชื่อว่าถึงสิเงี้ยเบี้ยฉันถึงกูเลยแล้วจ่ายยังไปจ่ายมาสิอาศัยตั้มรบกันเลยเนี่ยจีลุนนะเสียขันพิฆาตแค่เดลอาศัยบาดีรักขันเนี่ยเบี้ยว่าเลย
ထိုင်းမြန်မာနယ်စပ်ကဒုက္ခတွေစခန်းနေမှာထောက်ပံ့မှုနည်းလာတာနဲ့ကြုံနေရပြီးလာမယ့်2018-2019ပညာသင်နှစ်မှာစာတင်ကျောင်းအချို့ဖြုတ်ရဖို့အစီအစဉ်ရှိနေတယ်လို့ဒုက္ခတွေပညာရေးကော်မတီ KRCEE ကပြောပါတယ်ဒုက္ခတွေစခန်းပညာရေးအတွက်ရခိုင်ကူညီမှုပေးနေတဲ့အဖွဲ့တွေကမြန်မာပြည်သွင်းပြောင်းဝင်ဖို့စီစဉ်ပြီးထောက်ပံ့မှုရွှေ့ချခဲ့တဲ့အတွက်အထက်တန်းပညာရေးအဆင့်ဆက်လက်တင်ကြားမယ့်ကလေးတွေပုံမှန်အခက်အခဲရှိလာမယ်လို့ KRCEE ကဥက္ကဋ္ဌနော်ဒီဘိုရာထူးကပြောပါတယ်2012ခုနှစ်နောက်ပိုင်းကစပြီးနေဆတ်ရှိကရင်ဒုက္ခတွေစခန်းခွန်တစ်ခုမှာစာနာရိတ်ခအပါဝင်ကျန်းမာရေးပညာရေးစတဲ့ကူညီမှုတွေပေးနေတဲ့နိုင်ငံတကာအလူရှင်အဖွဲ့များကတဖြည်းဖြည်းထောက်ပံ့မှုနည်းလာတာနဲ့ကြုံတွေ့နေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်တွင်မှလက်နက်ကင်ဖွဲ့တွေသုံးပါကြာဖမ်းဆီးထားတဲ့ကိုမန်းရွာရာ15ဦးတို့ထွက်ပြေးလွတ်မြောက်လာပြီးဖြစ်ပါတယ်ဖန်စီသွားတဲ့ဘွဲ့ဟာ MNDAA ကိုးကားတပ်ဖွဲ့ဖြစ်တယ်လို့အဖန်စီကမိသားစုဝင်တွေကပြောပါတယ်။ဒီရွာသားတွေကိုမလ14ရက်နေ့မှာဖန်စီသွားတာဖြစ်ပြီးဘာကြောင့်ဖန်စီတယ်ဆိုတာကိုတော့မသိရှိဘူးလို့အဖန်စီကမိသားစုဝင်တွေကဆိုပါတယ်။ဘူမန်းကျေးရွာသား15ဦးဆက်ပြေးလာပြီးနောက်ပိုင်းနောက်ဆက်သွဲဖြစ်လာမဲ့ဘေးရန်ကိုကြောက်လို့ကျေးရွာသား200ကျော်ဟာရွာလုံးကျွတ်တိမ်းရှောင်နေရပါတယ်။ဘူမန်းကျေးရွာမှာမြောင်စည်းတိုင်းသားလူမျိုးတွေအများစုနေထိုင်ကြပြီးတရုတ်ပလောင်ရှမ်းနယ်လည်းနေထိုင်ကြပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါလီစုလူမျိုးတွေဟာမြန်မာနိုင်ငံမှာအတိမတ်ပြုထားတဲ့တိုင်းသားလူမျိုး135မျိုးတွေကတမျိုးဖြစ်ပေမဲ့နိုင်ငံသားစီစစ်ရေးကပ်ပြားနဲ့အိမ်ထောင်စုစည်းရင်ပြုလို့ရမှာခွဲခြားဆက်ဆံခံရခြင်းရရှိရေးအခက်အခဲများကြုံတွေ့နေရတယ်လို့လီစုနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်အထူးသဖြင့်ဒေသလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတယ်လို့လည်းဆိုပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။မိမိတို့ရဲ့လူမျိုးအမည်မှာလီစုဖြစ်ပေမဲ့ဒေတာလိုက်မတူညီတဲ့ခေါ်ဝေါ်မှုတွေကြောင့်နိုင်ငံရေးခွေရေးနိုင်ငံသားခွေရေးနဲ့တိုင်းဒါခွေရေးတွေဆုံးရှုံးနေရတယ်လို့ဇူလိပါတီဥက္ကဋ္ဌဦးရွှေမင်းကပြောပါတယ်။
ကျွန်တော်တို့မန္တလေးတိုင်းမှာဆိုရင်သူများသရမတိယခလူကိုကြော်လွန်သွားပြီးတို့တော်လည်းအဲ့ဒီမှာကျွန်တော်တို့လီစုအဖြစ်တမျိုးလီစုအဖြစ်တမျိုးဒီ short အဖြစ်တမျိုးလောက်ထားတဲ့ကကြောလူမျိုးတမျိုးထဲမှာဖြစ်တဲ့အတွက်ကျွန်တော်တို့ရာခိုင်နှုန်းမှာမပြည့်မီဘူးလူကြီးမပြည့်မီဘူးဆိုရင်ကလေးစီကျွန်တော်တိုင်းသားရေးရဝင်မရရှိတဲ့ဒါတွေကတာရကတွေဖြစ်ပါတယ်ခင်ဗျာ
လီစုတိုင်းသားတွေဟာအချင်းပြင်းနဲ့ပူဇော်ဦးမြင့်ကြီးနားဝိုင်းမော်ရှိပွေစော့လော်ဒေသတွေမှာအများဆုံးနေထိုင်ကြပြီးမန္တလေးတိုင်းမိုးကုတ်မြို့မှာဒုတိယအများဆုံးနဲ့ရှမ်းပြည်နယ်စကိုင်းတိုင်းနဲ့ကယားပြည်နယ်တို့မှာနေထိုင်ကြတယ်လို့ပြောပါတယ်တနင်္ဂနွေလုံးအတိုင်းသားနေလူရင်၅သိန်းရှိတယ်လို့ဥရှင်မင်းကပြောပါတယ်နိုင်ငံသားဖြစ်ခွင့်မရတဲ့လူစုတိုင်းသားတွေဆုံးရှုံးနေရတဲ့အခြေအနေနဲ့ပတ်သက်ပြီးဥရှင်မင်းကခုလိုဆက်ပြောပါတယ်
ကျွန်တော်နိုင်ငံသားစီကပြမရှိတဲ့အတွက်ကျွန်တော်တို့ဆရာအောင်နဲ့ခါကြတက်ဒုတ်တဲ့တက်ဒုတ်တက်ခွင့်မရတာတို့နိုင်ငံသားစီကပြမရှိတဲ့အတွက်နိုင်ငံဝန်ထမ်းလျှောက်ထားမှုမှလည်းမရတာတို့အလုပ်ကိုင်လျှောက်ထားမှုမှဒုက္ခတွေ့တယ်ဒါအပြင်ကိုကျွန်တော်ခီးသွားလာမှုမှလည်းအများကြီးဒုက္ခတွေ့တယ်ပေါ့ဗျာ
လူစုတိုင်းသားတွေသူရိယအများဆုံးနေထိုင်တဲ့မိုးကုတ်ဒေသဘက်မှာကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးမိုးကုတ်မြို့လူစုတိုင်းသူတုံငွားခင်မာဦးကခုလိုပြောပါတယ်
အ
ayen nong aro sula li shola sura le ba chit la ma ma shi bo di naw pa 1990 naw pa jaro kolon li sho yaw la la bo no kolon li sho so si ya lo go tnya le di ya ni ma kho ge de li sho su ye na me ne tru win la de kolon li sho lu mi wa win la ro tru ni ya ta yo wa da yo wa le kha jaro di ma bo tin lo de kha jaro ayin mi ra bo tin lo bi ye chin wa tu pon san tit di a long ni ni ba ba jaro li sho da chat da pu kha le
ဒီပုံစံတက်တက်ကိုပြန်ရှိတဲ့အခါမှာလေအလူရှော့တစ်ဖက်ပါဆိုတော့လူရှော့ဖြစ်နေတဲ့ဟာလေအားလုံးကိုတန်တရားမျိုးနယ်စုပေါ့နော်ရုံနယ်တွင်တော်တယ်တန်တရားမျိုးနယ်စုဖြစ်တဲ့အကြောင်းမို့လို့သူတို့ကတော့ဒီမျိုးနယ်လာကနေပြီးတော့မှမလုပ်ဖေးဘူးသူကမန်းလေးတိုင်းဆင်းရတယ်အဲ့လိုခက်ခဲလေးရှိရပါလူစုလူမျိုးတွေလူမျိုးမြင့်မှန်ရရှိရေးတိုင်းဒေသနိုင်ငံသားမိုးရွာနိုင်ငံသားဖွေးရေးကိုတခြားတ တဆောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့လူထုတွိတ်ဆုံပွဲကိုပါတီထိန်းချုပ်နေမည်ဖြစ်တဲ့ရေးချောင်းဖျားဒေသညီစားစခန်းမှာဧပြီလ9ရက်နေ့ကနေစတင်ကျင်းပနေပါတယ်ဒီအခြေအနေကိုမြင်းရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
မွန်ပြည်သက်ပါတီထိုင်းချုံနယ်မြေဖြစ်တဲ့ရေးချောင်းပြားဒေသမွန်အမျိုးသားပညာရေးဘိုဌာနတည်ရှိရာညီစားစခန်းမှာလူထုတွေ့ဆောင်ပွဲကျင်းပတာနဲ့ပတ်သက်ပြီးပါတီဖို့လုံမှုဆောင်ကော်မတီဝင်နိုင်ပညာလေကအခုလိုပြောပါဗျာ လူထုတွေ့ဆုံပွဲကနေရရှိလာတဲ့လူထုအသံတွေကိုအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာချပြသွားဖို့ပြင်ဆင်ထားတယ်လို့လည်းနိုင်ပညာလေကပြောပါတယ်။လူထုတွေ့ဆုံပွဲကိုဧပြီလ9ရက်နေ့ကနေ17ရက်နေ့ထိ3ရက်တန်ကျင်းပပြီးတော့မွန်ပြည်သက်ပါတီ၊မွန်နိုင်ငံရေးပါတီတွေ၊မွန်ရဖက်လူမှုဖွဲ့စည်းတွေ၊မွန်တန်ဃာတော်တွေ၊မွန်စာပေနဲ့ယဉ်ကျေးမှုအဖွဲ့တွေကနေကိုယ်စားလှယ်တွေပါဝင်တိပါဝင်ထိုက်တဲ့အစုဖွဲ့တွေကကိုယ်စားလှယ်တွေစုစုပေါင်းလူဦးရေ200နီးပါးတက်ရောက်ခဲ့ပါတယ်မွန်ပြည်သက်ပါတီကရာထားတဲ့လူထုတွေ့ဆုံပွဲကျင်းပမဲ့ဇန်နဝါရီကိုတော့တကြံအလွန်မှာဆက်လက်ကျင်းပမယ်မကျင်းပဘူးဆိုတာကညီစားစခန်းမှာကျင်းပတဲ့လူထုတွေ့ဆုံပွဲကနေဆုံးဖြတ်သွားဖို့စီစဉ်ထားတယ်လို့ပွဲကျင်းပရေးကော်မတီမှပါဝင်တဲ့ဦးမင်းမင်းနွယ်ကပြောပါဗျာ
။ဒါအမြင်နဲ့ပြောရမှဆိုရင်တော့ဒီညီစားမှာလုပ်တဲ့ပွဲတစ်ပွဲလောက်နဲ့ပဲအတီးယူလိုက်ပြီးတော့မွန်မျိုးလိုက်မြို့သားစီနိုင်ငံရေးဆွေးနွေးပွဲကျုလုပ်သားမယ်ဆိုရင်မွန်တမျိုးသားလုံးရဲ့အတံပေါ့နော်မွန်တမျိုးသားရဲ့အတံကိုကာပါမဖြစ်ဘူးလို့ပဲပြောရှိပါတယ်ဒီလိုမျိုးပွဲတို့ဒီကနောက်က၄၀၀၅၀၀လောက်ကြေကြေပြပြထပ်မံကျင်းပဖို့လိုမယ်လို့ပဲပြောရှိပါတယ်ခင်ဗျာ
မွန်ပြည်သက်ပါတီအနေနဲ့လူမျိုးလိုက်မြို့သားစီနိုင်ငံရေးဆွေးနွေးပွဲမကျင်းပမီမှာအကျိုးလူထုတွေ့ဆောင်ပွဲတွေကိုဘာတီတက်တီအေရိယာ၅နေရာတွေမှာကျင်းပဖို့စီစဉ်ထားခဲ့ပေမဲ့တမတော်ဘက်ကလူဦးရေကတ်တက်လာမှုရှိခဲ့တဲ့အတွက်လူထုတွေ့ဆောင်ပွဲကျင်းပတဲ့အစီအစဉ်ရပ်ဆိုင်းထားခဲ့ရာကနေအခုမှစတင်ကျင်းပရတာဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးမြွနယ်ရေးချောင်းဖျားဒေသညီစားစခန်းမှာ MCA လုပ်ငန်းစဉ်ရှင်းလင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်စိုးရဖွဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်
။တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ခြေဆိုင်တရင်သားသတင်းတောက်တွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ရေချောင်းကနေမြောက်ကိုရီးယားကတရားဝင်မှုန့်ခုတ်လုပ်ငန်းတွေဖြစ်တဲ့ကြောင်မီးသွေးရောင်းပြီးရေနံရဖို့လုပ်နေတာတွင်နဲ့သူတို့ရဲ့ဒီလိုလှုပ်ဆောင်မှုကိုတခြားကုမ္ပဏီတွေနဲ့တင်မောတွေကအကူအညီမပေးနိုင်အောင်အကာအကွယ်ပေးဖို့ပါရည်ရွယ်ပြီးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1018 နဲ့တင်မောကုမ္ပဏီ20ခုတင်မော28ဆင်းနဲ့လူပုတ်ကိုတဦးစုစုပေါင်းနောက်ထပ်49ဦးကိုကုလသမဂ္ဂကနေတန်ခတ်ဖို့အတွက်မြောက်ကိုရီးယားပေါ်မှာအရေးယူတန်ခတ်မှုဆိုင်ရာကော်မတီကနေတညီတညွတ်ထဲအတည်ပြုပေးခဲ့ပါတယ်မြောက်ကိုရီးယားရဲ့ရေချောင်းကနေမှန်ကုန်လှုပ်ဆောင်နေမှုတွေစနစ်တကျရပ်ဆိုင်းသွားစေရင်းနဲ့မြောက်ကိုရီးယားအာဏာရှင်အပေါ်မှာအပြင်းထန်ဆုံးဖိအားပေးရေးအတွက်ဆက်လက်လှုပ်ဆောင်နေမှုရဲ့အစိတ်အပိုင်းဖြစ်နေ
အမေရိကန်ဘဏ္ဍာရေးဌာနရဲ့မြောက်ကိုရီးယားပေါ်မှာဘယ်ရုံကနဲ့မှမတူတဲ့အကြီးမားဆုံးအရေးယူဒဏ်ခတ်မှုတွေလှုပ်ဆောင်မယ်လို့အမေရိကန်ဘက်ကကြေညာတာနဲ့တချိန်တည်းမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်ဖွဲ့ကမြောက်ကိုရီးယားကိုဒီလိုအရေးယူမှုအသစ်တွေလှုပ်ဆောင်ဖို့အတွက်ဖေဗရီလထဲမှာပဲအဆိုပြုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကအရေးယူဒဏ်ခတ်မှုတွေကိုရှောင်တိမ်ဖို့အတွက်တရားဝင်နီလန်မျိုးစုံနဲ့လှုပ်ဆောင်နေမှုတွေကိုအမေရိကန်ဘဏ္ဍာရေးဌာနကတည်တည်ချာချာပြစ်မှတ်ထားလှုပ်ဆောင်နေတာဖြစ်ပြီးဒီထဲမှာကမ္ဘာတလွှားကမြောက်ကိုရီးယားကိုစားလှုပ်ဆောင်ပေးနေတဲ့ကုမ္ပဏီတွေနဲ့တင်မောကုမ္ပဏီတွေတင်မောတွေကိုပါပြက်ပြက်သားသားအရေးယူတားမြစ်ဖို့အတွက်လှုပ်နေပါတယ်လို့ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကပြောပါတယ်။ဒီအရေးယူဒဏ်ခတ်မှုတွေဟာအာဏာရှင်ခင်မြက်တရားဝင်ကြောင်မီးသွေးနဲ့လောင်စာတွေကိုရေချောင်းကနေတည်ယူပို့ဆောင်မှုမလုပ်နိုင်အောင်နဲ့နိုင်ငံတကာရေပိုင်နက်တွေကိုဖျက်ပြီးသူ့ရဲ့တရားဝင်ပစ္စည်းတွေတင်ပို့နိုင်စွမ်းမရှိအောင်တိတိတသားဟန့်တားနိုင်ခဲ့ပါတယ်လို့လည်းပြောပါတယ်။ကမ္ဘာတလွှားကကုမ္ပဏီတွေအနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်မဲ့ရည်မှန်းချက်ကိုအထောက်အကူပေးဖို့အတွက်လုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့စီးပွားရေးလုံခွင့်မရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ်။အခုချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုပံ့ပိုးကူညီဖို့အတွက်လှုပ်ဆောင်တဲ့မဟာမိတ်တွေနဲ့မိတ်ဆွေတွေအားလုံးကိုအမေရိကန်ပြည်ထောင်စုကကျေးဇူးတင်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားအာဏာရှင်ပေါ်မှာအပြင်းထန်ဆုံးဖိအားဆက်ပြီးပေးဖို့ကြိုးစားတဲ့အမေရိကန်နဲ့အတူနိုင်ငံတကာအတိုင်းအဝန်းကလည်းအတူပါဝင်ဆောင်ရွက်နေတဲ့ဆိုတဲ့လက္ခဏာကိုရှင်းရှင်းကြီးတွေ့ရတာမို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကသာမကဂျပန်နဲ့တောင်ကိုရီးယားတို့ကိုလည်းကျေးဇူးတင်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟယ်လီကပြောပါတယ်။ဒီနိုင်ငံတွေအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်ထားတဲ့အဆိုပြုချက်ကိုအကောင့်ထည့်ဖို့အတွက်တန်လိမ့်ထံချထားကြတယ်လို့အမေရိကန်နဲ့အတူလက်တွဲပြီးဖိအားဆက်ပေးရင်ဒီချိုးဖောက်သူတွေတာဝန်ခံတာဝန်ယူမှုရှိလာအောင်လှုပ်ဆောင်တဲ့အတွက်ကျေးဇူးတင်ကြောင်းလည်းပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ဒေါက်တာရှင်တို့ခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တာကိုအသိပေးပါရစေ။ VOA အမေရိကန်တန်ရဲ့ဒီညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16925 kHz 16863 15965 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲဒီအစီအစဉ်ကြရင်တော့နောက်ဆုံးရကမ္ဘာသတင်းမြန်မာသတင်းတွေအပြင်သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်။ဧပြီလ13ရက်တောက်ချာနေ့မနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိတ်ဆန်းသတင်းတွေကိုကိုကျော်ကျော်သိန်းတက်လှည့်ကြီးညာပေးပါအောင်ပါရှင
်။ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကအသံမကြီး15ဦးစလုံးပါဝင်တဲ့ဖွဲ့ဟာဧပြီလ26ရက်နေ့ကနေဘီလ2ရက်နေ့အထိမြန်မာဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတို့ကိုတွားရောက်မယ်လို့ဧပြီလ12ရက်ဂျာတာဘရီနေ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။မြန်မာနိုင်ငံခီးစဉ်ကဘယ်နေရာကြာပြီးဘယ်သူတွေနဲ့တွေ့မယ်ဘယ်နေရာတွေကိုတွားမယ်ဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။ဒီခီးစဉ်တွင်ကောင်စီအနေနဲ့တင်ပြလို့ရှိတယ်ဆိုတာကိုပြောဖို့မျှော်လင့်ကြောင်းကိုဗီယန်နယ်ကော်မရှင်ရဲ့ကြံပြချက်တွေကိုမြန်မာဆိုရကအကောင့်ထဲပေါ်နေတာမှာအထောက်အကူပြုပေးခြင်းအပြင်ဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့အခြေအနေတိုးတက်လာအောင်ကူညီမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကထပ်ပြေးသွားတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့ဘေးဒုက္ခတွေနဲ့လူသားဆန္ဒမှုအကူအညီပေးလုပ်ငန်းတွေအတွက်ရမုံငွေလူဝတ်ချက်ကိုဆက်ပြီးထောက်ပံ့ရေးနိုင်ငံတကာအတိုင်းအဝန်ရဲ့အဝန်ဆိုင်မှုပြန်ရလာအောင်အထောက်အကူဖြစ်စေလိမ့်မယ်လို့လည်းမျှော်လင့်ကြောင်းပြောခွင့်ရကပြောပါတယ်စီးရီးယားသမ္မတဘာဆိုရဲ့အဆက်တက်ဖွဲ့တွေရဲ့လက်ချက်လို့ဆွဆွဲထားတဲ့မကြသေးခင်ကဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတဲ့ဖြစ်ရပ်ပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာဆွေးနွေးဖို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်လူမျိုးရေးကောင်စီအစည်းအဝေးဒီကနေ့လုပ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးပြစ်ခတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားတဲ့ CIA အကြီးအကဲမိုက်ပွန်ပီယိုကိုအထက်လူတော်နိုင်ငံသားဆက်ဆံရေးကော်မတီဝင်လွှတ်တော်အမတ်တွေဂျာတာဘရီနီကအပြင်းထန်မေးခွန်းထုတ်ကြပါတယ်။အဓိကကိစ္စတွေကတော့ရုရှားစုံစမ်းစစ်ဆေးမှုကိစ္စသမ္မတနဲ့ဆက်ဆံရေးကမ္ဘာတဝန်းပဋိပက္ခကိစ္စရဲ့အကြီးတွေကိုမေးမြန်းကြပါတယ်။ဂျာတာဘရီနီကစတင်တဲ့ကမ္ဘောဒီးယားနှစ်တကူပေါ်တော့ရုံးပိရဲ့၅ရက်တွင်ဘုံဖောက်ခွဲမှုအကြမ်းဆက်ရှိတယ်လို့သတင်းရတာကြောင့်အားလုံးသတိရှိကြဖို့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဧပြီလ13ရက်တောက်ချာနေ့မနေ့အတွက်ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာခဲ့တာပါရှင်။ဒီနေ့မနေ့စီစဉ်ထုတ်လို့ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ပါ။ VOA မြန်မာပိုင်းကထုတ်လင်းပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကြံကာလမှာအေးချမ်းဘေးကင်းပြီးတော့ကိုကျမ်းမှာစိတ်ချမ်းသာကြပါစေ။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.